က်သမရနိုင်ငံကိုချစ်ကြည်ရေးခီးစဉ်ဖြင့်ရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့တနင်္လာနေ့မှာချက်သမရဝန်ကြီးချုပ်တို့ပြင်အစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံမှာပါမြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရမှလည်းတာဝန်ရှိကြောင်းအနောက်နိုင်ငံတွေရဲ့ဝေဖန်ကန့်ကွက်မှုခံရခြင်းဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတိုင်းနဲ့ဖြစ်တဲ့ချက်သမရနိုင်ငံကိုတွေ့ရောက်တဲ့ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်ပေါ်သုံးသက်ချက်တချို့ကိုတော့ဆက်ပြီးနှားဆင်ပါရှင
်ချက်ဝန်ကြီးချုပ်အန်ဒရီဘာဘီစ်ရဲ့ဖိတ်ကြားချက်နဲ့လေးရကြချစ်ကြည်ခီးစဉ်ဖြစ်စနေနေ့ကလေးကချက်သမရနိုင်ငံကိုရောက်ရှိလာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့တနင်္လာနေ့မှာဝင်ကြီးချုပ်အန်ဒရီဘာဘီစ်နဲ့နိုင်ငံတိုင်းဝင်ကြီးတောမတ်ပက်ထရစ်တို့နဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စတွေဆွေးနွေးဖို့ရှိပါတယ်။ဒါပြင်သမရမီလို့စ်ဇီမန်ကိုလည်းတောဆန်းစုကြည်ကတွားရောက်တွေ့ဆုံမှာပါ။အင်္ဂါနေ့မှာတော့မြို့တော်ပရက်မှာပြုလုပ်တဲ့စီးပွားရေးညီလာခံကိုတက်ရောက်ပြီးမိကွန်းပြောကြားမှုရှိပါတယ်။အဲဒီနောက်ဟန်ဂရီနိုင်ငံကိုအလုတ်တဘောခီးစဉ်နဲ့ဒေါန်ဆန်းစုကြည်ကဆက်လက်ထွက်ခွာမှာပါ။ဥရောပသမဂ္ဂဖွဲ့ဝင်ချက်နဲ့ဟန်ဂရီနိုင်ငံတွေကိုတွားရောက်တဲ့ဒေါန်ဆန်းစုကြည်ရဲ့အခုခီးစဉ်အတွင်းမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေကြားထဲမှာသဘောထားအမြင်ကွဲပြားနေတာတွေ့ရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်အငြင်းစားကတိကဟောင်းဦးခင်မောင်စောက VOE ကိုပြောပါတယ်။
ကျွန်တော်တို့ဒီကုရမသမေကနေမှာအပြင်းမင်းကွဲပြားရရှိတယ်။ဒီလိုမျိုးဒီချက်နိုင်ငံဆိုဗီယက်နိုင်ငံဟန်ဂရီပိုလန်အဲ့လာရီယာတို့ဒီကုရမတိုင်းတွေကိုရှိနေမယ့်အလူဝင်နာရာကိုမကြိုက်ဘူး။အဲ့လာကိုတို့သဘောမတူတဲ့အုပ်စုတွေတော့မပါရဲ။အဲ့လာကိုထောက်ကြည့်ရင်အဖြစ်ကုရမသမေကနေမှာလည်းအပြင်းမင်းကွဲပြားရရှိတယ်။ရှိပြီးတို့ဒီအပေါ်ပိုင်းကရောက်နေတဲ့မူလကိုလက်မခံတဲ့နိုင်ငံတွေလည်းရှိတယ်။ရှိတော့ဒီမမပြေကိုလုပ်နေတာကဒီဥရောပချစ်ပိုင်းကဒီဥရောပသမဂ္ဂချစ်ပိုင်းကဂျာမနီတို့ပြင်သစ်တို့အင်္ဂလန်တို့အဲ့ဒါတွေကပြဿနာပေါ်နေတာကိုခေါ်နေတော့ဟိုဘက်ကပြဿနာမပေါ်တာကဒီချစ်ချက်တို့ပိုလန်တို့ဟန်ဂရီတို့ဩစတြေးလျတို့ပါနိုင်တယ်အဲ့ဒါတွေကပြဿနာမပေါ်ဘူးမပေါ်တော့အင်ဂျူရီကအဲ့ကြောင့်လို့လည်းတို့
2019ခုနှစ်ကမြန်မာနိုင်ငံရခိုင်ပြည်နယ်ပဋိပက္ခမှာရိုဟီဂျိုမွတ်စလင်တွေတိုင်းနယ်ချီတထက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့စစ်တပ်ရဲ့အင်အားသုံးငယ်မျိုးရှင်းလင်းမှုကိုလူပန်းကြီးရဲ့ဆုရှင်တော်ဆန်းစုကြည်အင်းနဲ့ကန့်ကွက်ရှုံချဖို့နိုင်ငံတကာကဝိုင်းဝန်းဖိအားပေးတာကိုလက်မခံငင်းပယ်ခဲ့တဲ့အတွက်ဒေါန်ဆန်းစုကြည်ဟာအနောက်နိုင်ငံအများစုရဲ့အပြင်းထန်ဝေဖန်မှုကိုခံခဲ့ရတာပါဒါပေမဲ့အခုချက်နဲ့ဟန်ဂရီခီးစဉ်တွေမှာတော့မြန်မာနိုင်ငံတွင်းအခြေအနေတွေကိုဒေါန်ဆန်းစုကြည်အနေနဲ့ကိုယ်တိုင်ရှင်းပြခွင့်ရမှာဖြစ်တယ်လို့စီးပွားရေးအခွင့်အလမ်းတွေလည်းပိုပြီးရလာမယ်လို့မြင်ကြောင်းဦးခင်မောင်စောကဆိုပါတယ
်။အခုဒေါန်ဆန်းစုကြည်နိုင်ငံတွေကိုတွားလာတာတော့ဗမာပြည်ဘက်ကတော့ကောင်းကျင်းနဲ့ဆိုးကျိုးရှိကြည့်မယ်ဆိုရင်ပိုပြီးကောင်းကျိုးဖြစ်မယ်လို့ပဲကျွန်တော်ထင်ပါတယ်။ဒါကြောင့်တို့ဘက်ကဒီမြန်မာပြည်ကလည်းမိနေတဲ့ကိုယ်တိုင်ရှင်းပြတော့တို့ဦးရီပြည်ပြည်လာမှာပဲဟိုကိုယ့်ရဲ့အယူဝါဒမြန်မာနဲ့နိုင်ငံတွေရှိအောင်မှာပါလေ။အခုပေါ်လို့သူတို့မင်းရင်လည်းမင်းတို့ဘောမင်းရင်လည်းသူဖြစ်ရှင်းပါမယ်လေဖြစ်ရှင်းရတာပိုကောင်းသွားတော့ဗော
။ check နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုပြန်ကြည့်မယ်ဆိုရင်စစ်ဆိုးရလက်ထက်ရေးကျဲကျုပ်ချခံထားတဲ့ဒေါက်ဆန်းစုကြည်ကို1992ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုအမည်စင်းတင်သွင်းရမှာကွယ်လွန်သွားပြီဖြစ်တဲ့ check သမရာဟောင်းဗာကလက်ဟာဗယ်ကထောက်ခံပေးခဲ့သူတဦးဖြစ်ပြီးမြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုလည်း check နိုင်ငံကအဓိကထောက်ခံခဲ့တဲ့နိုင်ငံဖြစ်ပါတယ်။အခုဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရက်သားဆိုးရတက်လာခြင်းမှာလည်း check နိုင်ငံကစီးပွားရေးဆိုင်ရာတန်တမာဆက်ဆံရေးကတဆင့်မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုကိုကူညီပံ့ပိုးနေတာဖြစ်ပါတယ်။မက်ရှလာအစိုးပိုင်းကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ချက်နိုင်ငံသားဝင်ကြီးသောမတ်ပက်ထရစ်ကလည်းသတင်းမီဒီယာတွေနဲ့တိတ်ဆုံရမှာလက်ရှိချက်သမ္မတနိုင်ငံကိုမြန်မာနိုင်ငံကကုန်ပစ္စည်းတင်ပို့ရောင်းချမှုဟာတစ်နှစ်ကိုအမေရိကန်ဒေါ်လာ380နီးပါးရှိကြောင်းနဲ့အဓိကအထက်အလိတ်အစားအသောက်နဲ့ကုန်ကျန်းပစ္စည်းတချို့ဖြစ်တယ်လို့သူကပြောပါတယ်။ဒေါက်ဆန်းစုကြည်ဟာသူ့ရဲ့ check နိုင်ငံခီးစဉ်အတွင်း press မြို့မှာအင်္ဂါနေ့မှာပြုလုပ်မဲ့စီးပွားရေးညီလာခံတက်ရောက်မိကွန်းပြောရမှာလေမြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုဦးစားပေးပြောဆိုလုပ်မယ်လို့မျှော်လင့်ရပါတယ်။ check နဲ့ Hungary နိုင်ငံခီးစဉ်တွေမှာဒေါက်ဆန်းစုကြည်နဲ့အတူအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့နိုင်ငံသားရေးဝန်ကြီးဌာနကတာဝန်ရှိသူတွေလိုက်ပါသွားပါတယ်ရှင်။